မေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတဖြစ်လာမဲ့ဒေါ်နယ်ထရမ့်ကြံတစ္ဆာကျင်းစုပွဲကျင်းပဖို့အခုဆိုနိုင်ယူပိုင်းမဲ့လိုပါတော့တယ်ထောက်ခံသူတွေနီးတူကန့်ကွက်ဆန္ဒပြမဲ့သူတွေလည်းအများကြီးလာရောက်ကြမယ်ကြံတစ္ဆာကျင်းတန်းစာကျင်းစုပွဲကျင်းပမဲ့ Capital Hill လွှတ်တော်အဆောက်အုံတစ်ဝိုက်မှာလုံခြုံရေးတွေကိုတင်းတင်းကြပ်ချထားပြီးအပြစ်ဒဏ်ပြင်ဆင်မှုတွေကိုလုပ်နေကြပါတယ်။ထောက်ကြနေမင်းနဲ့ပိုင်းကဆက်လို့ညနေပိုင်းထိတနေကုန်ရှိနေတဲ့သမရတစ်တက်ပွဲအခမ်းအနားတွေစီကိုစက်မှတ်ထားတဲ့လုံခြုံရေးကြားမှာအနေနဲ့ရရကနေလာကြမဲ့သူတွေကလည်းအဆင်တင်ဖြစ်နေကြပါပြီ။သမရကျန်းကျင်းပွဲအတွက်နောက်ဆုံးပြင်ဆင်မှုအခြေအနေကိုမဆုမြမုံကအပြည့်စုံဆက်ပြီးတင်ပြပေးပါလိမ့်မယ်ရှင်။
ကျမတို့ VOA ရုံအဆောက်အဦကနေပြီးတော့9မိနစ်လောက်လမ်းလျှောက်သွားရင်ရောက်တဲ့ Capital Hill လွှတ်တော်အဆောက်အဦကြီးရဲ့အရှိတ်ဘက်မှာ American ပြည်ထောင်စုရဲ့58ကြိမ်မြောက်သမ္မတကျန်းတစ္ဆာကျင်းစုပွဲအခမ်းအနားကို January 20နေ့လည်12နာရီမှာကျင်းပမှာဖြစ်ပါတယ်။အဲ့ဒီနေရာကနေသမ္မတဟောင်းလင်ကွန်းအမတ်တရအဆောက်အဦကြားမှာရှိတဲ့ကွင်းပြင်ကြီးတစ်ချောင်းမှာလူပေါင်းတစ်သန်းလောက်လာပြီးတော့ကျန်းတစ္ဆာကျင်းစုပွဲမှာပါဝင်မယ်လို့ Washington DC ရဲ့တပ်ဖွဲ့ကခန့်မှန်းထားပါတယ်။အဲ့ဒီထဲမှာဒီ45ရောက်မြောက်သမ္မတသစ်ဖြစ်လာမဲ့ဒေါ်နယ်ထရမ့်ကိုထောက်ခံသူတွေရောဆန္ဒပြမဲ့သူတွေပါပါတဲ့အတွက်လုံခြုံရေးကိုတင်းတင်းကြပ်ကြပ်လှုပ်ထားပါတယ်။ VOA ရုံးတဝိုက်ပါဝင်ဒီပဝင်းချင်းမှာတန်စကားတွေအတားအဆီးတွေကာယံထားတာကိုမြင်နေရပါတယ်။ကြာတာဘရင်းနဲ့နေလယ်ပိုင်းတွေကလွတ်တော်ဆောက်ဦးဝင်းချင်းတဝိုက်ရင်အသွားလာတွေကိုပိတ်လိုက်သလိုလူအသွားအလာကိုလည်းကန့်သတ်ထားပါတယ်။လွတ်တော်ဆောက်ဦးထဲမှာအလုပ်လုပ်နေတဲ့ဝန်ထမ်းတွေကိုလည်းညနေ4နာရီလောက်နောက်ဆုံးထားပြီးတော့အဆောက်ဦးထဲကနေထွက်ဖို့ညွှန်ကြားထားတယ်လို့လွတ်တော်ထဲမှာအလုပ်လုပ်နေတဲ့ M2 အောင်ကပြောပြပါတယ
် Security ကတော်တော်လေးကိုစက်နေတယ် United States Capitol Police အနေနဲ့ကျပတဲ့အဆောက်အဦချက်ကိုညနေ၄နာရီရက်ဆက်ပြီးတော့မှဘာမှမရှိနေခိုင်းတော့ဘူးတို့ကတိတ်ဆိတ်တို့ဆစ်ဆီးမယ်လုံချုံရဲ့အတွက်တို့ဆောင်တက်မှာဖြစ်ပါတယ်နောက်တစ်ခုကဒီအဆောက်အဦရဲ့ပတ်ပတ်လည်မှာဆိုလို့ရှင်လေကျွန်တော် CEO တွေနဲ့ပေါ့နော်အဲအဲ့လိုမျိုးအကုန်လုံးကိုကားပြီးတော့မှတော်တော်များများမှလုံချုံရေးယူထားတယ်နောက်ပြီးတော့မှအဲကားတွေလည်းဒီပတ်ဝန်းကျင်မှာဆိုလို့ရှင်ဒီအရင်တော့ကျွန်တော်ကားတွေဒီမှာပါမစ်ရှင်လည်းပတ်လို့ရတယ်အခုကတော့ကားပါမစ်ရှင်တော့မှကျွန်တော်တို့ပတ်ခွင့်မရှိတော့တဲ့အခြေအနေမျိုးဖြစ်သွားတယ်အဲနောက်ပြီးတော့မှဒီနေ့ကနေစပြီးတော့မှကားတွေဒီမှာဒီပတ်ဝန်းကျင်မှာပါကင်ထိုးလို့မရတော့ဘူးဆိုတော့ချမ်းနေမှာပဲသွားပြီးတော့ပါကင်ထိုးရတယ်ကားတွေလည်းဝင်လို့မရတော့ဘူးနောက်လုံခြုံရေးအနေနဲ့ရဲတွေကလည်းအရင်တော့တစ်ယောက်လောက်ထားတဲ့ညမှာအခုဆို3-5ယောက်လောက်ထားတော့တိုးပြီးတော့မှထားတာတွေ့တယ်။နောက်ပြီးတော့မှဒီထဲကိုဝင်ဖို့ဆိုလို့ရှိရင်လည်းတို့ဒီ screen လောက်ပြီးတော့မှပေါ့နော်အဲ scan နေဖြတ်ပြီးတော့မှဝင်ရမယ့်လုံခြုံရေးအစီအစဉ်တွေတော်တော်များများတော့အပေါက်တော်တော်များများမှတို့ပြင်ဆင်ထားတာကိုတွေ့ရပါတယ
်။ Washington DC မြို့တော်မြို့လယ်တွေက2ရက်မှ3မိုင်ပတ်လည်လောက်မှလုံခြုံရေးအတွက်လုံခြုံရေးတာဝန်ရှိသူပေါင်း28,000 ခုတာဝန်ချထားပါတယ်။ကျန်းကျင်ပွဲမကျင်းပခင်ကျင်းပနေချိန်နဲ့ကျင်းပပြီးချိန်တွေအတွင်းမှာဒေါ်နယ်ထရမ့်ကိုဆန့်ကျင်တဲ့သူနဲ့ထောက်ခံတဲ့သူအုပ်စုပေါင်း100လောက်ကဆန္ဒပြကြဖို့ကိုလည်းစီစဉ်နေပါတယ်။သမ္မတတစ်ဖြစ်လာမဲ့ထရမ့်ကိုဆန့်ကျင်ဆန္ဒပြကြမဲ့ Disrupt G20 ဆိုတဲ့အဖွဲ့ကလုံခြုံရေးဂိတ်ပေါင်း12ခုမှပိတ်ဆို့ဆန္ဒပြမဲ့အကြောင်းစီစဉ်သူတယောက်ဖြစ်တဲ့ Samantha Miller ကအခုလိုပြောပါတယ
်။ It's our role and the role of any people of conscience.to try to disrupt this inauguration.
ဒါဟာချစ်ဖတ်ရတာဝန်ဖြစ်တယ်လို့တည်ညာရှိတဲ့ဘယ်သူမှဆိုဒီကြမ်းကြိမ်ပွဲကိုနှောက်ရှက်ရမယ့်တာဝန်ရှိပါလေ။အကြီးအကျယ်ကန့်ကွက်တဲ့ဆိုတာကိုအဲ့ဒီနေ့မှပြသကြဖို့လိုပါလေ။ဒီနိုင်ငံထဲမှာရှိနေတဲ့လူမှုအတိုင်းအဝန်အများပြပေါ်သူတို့ရဲ့ချင်းချောင်းမှုတွေကိုလက်မခံနိုင်ဘူးဆိုတာကိုထရမ့်အစိုးရပထမဆုံးစတဲ့တဲ့နေ့မှပဲပြသရမှာဖြစ်ပါလေ။
အခုလိုဆန္ဒပြကြမဲ့အုပ်စုတွေရှိသလိုသမရသစ်ကိုထောက်ခံနေဆိုတာပြဖို့အတွက်အနေနဲ့အရရကနေတကူတကလာကြသူတွေလည်းရှိပါတယ်။ Marvin Bonner ဆိုရင်တန်နစီပြည်နယ်ကနေလာခဲ့သူပါ။
44 was the first African American and 45 is the first businessman no political experience so this going to be history in
the 44ယောက်မြောက်သမရတို့ကပထမဆုံး African American သမရဖြစ်လို့သမိုင်းဝင်သလိုအခု45ယောက်မြောက်ကလည်းနိုင်ငံရေးအတွေ့အကြုံရှိတဲ့စီးပွားရေးသမားပထမဆုံးသမရဖြစ်လို့သမိုင်းဝင်ပါတယ်သမရမဖြစ်ခင်တုန်းက American ပြည်သူတွေကိုသူပေးထားတဲ့ဂရုရဲ့အတိုင်းလုပ်နိုင်မလားနောက်ဘာရီဖြစ်လာမလဲဆိုတာစောင့်ကြည့်ရမယ်စိတ်ဝင်စားစရာပါ
ပြီးခဲ့တဲ့သမရကျန်းတစ္ဆာကျိန်းစုပွဲတွေနဲ့အခုတစ်ခေါက်ကျန်းကျိန်ပွဲထူးခြားတဲ့ကွာခြားချက်ကတော့ဒေါ်နယ်ထရမ့်ရဲ့ကျန်းကျိန်ပွဲကိုမတက်ဘူးလို့လူသိရှင်ကြားပြောထားတဲ့ Democratic Party လွှတ်တော်အမတ်ပေါင်း90ထဲမှနေရှိပါတယ်။သမရတစ်ကိုတပိတ်မှောက်ပြီးလွှတ်တော်အမတ်တွေကျန်းကျိန်ပွဲမတက်တာ American သမိုင်းမှာအရင်ကရှိခဲ့ဘူးပဲလေအခုလောက်အခြေအတွက်မများခဲ့ပါဘူး။ American သမရရွေးကောက်ပွဲကို Russia က online ကနေထိုးဖောက်တောက်ချက်ခဲ့တယ်ဆိုတဲ့အတွက် Donald Trump သမရဖြစ်လာတာကိုတရားမဝင်ဘူးလို့လွှတ်တော်ထဲမှာဩဇာညောင်းတဲ့အောက်လွှတ်တော်အမတ် John Lewis ကပြောခဲ့တဲ့အပေါ် Trump ကပြန်လည်တိုက်ခိုက်ပြောဆိုခဲ့ပြီးတဲ့နောက်အခုလိုကျန်းကျင်ပွဲကိုသပိတ်မှောက်ပြီးမတက်တဲ့လွှတ်တော်အမတ်အရေးအတွက်တိုးလာခဲ့တာပါ။နောက်ထူးခြားချက်ကတော့လူလူသဘောထားစစ်တမ်းတွေအရသမ္မတ Donald Trump ဖြစ်လာမှာကိုထောက်ခံသူအရေးအတွက်က 40ရာခိုင်နှုန်းပဲရှိပါတယ်။ဒါနှစ်ပေါင်း40အတွင်းမှာဒီအနေဆုံးပြည်သူထောက်ခံမှုဖြစ်တယ်လို့အမေရိကန်ထုတ်သတင်းစာကြီးတွေကတုံ့တက်ကြပါတယ်။လွန်ခဲ့တဲ့ရှစ်နှစ်သမ္မတဘရက်အိုဘားမာကကျန်းကျင်ပွဲမလုပ်ခင်လူထုထောက်ခံမှု89ရာခိုင်နှုန်းရရှိခဲ့တာဖြစ်ပါတယ်။ဘလိုပဲဖြစ်ဖြစ်ဒီဒေါ်နယ်ထရမ့်သမ္မတဖြစ်လာမယ့်အခမ်းအနားတွေကအခုတည်းကစတင်ပြီးတော့ကျင်းပနေပါပြီ။တောက်ချာနေ့ကျန်းသက်စာကျင်းဆိုပွဲကိုကို M2 အောင်ကတော့အခက်အခဲတွေကြားကနေပါဝင်မယ်လို့အခုလိုပြောပါရယ်
။အဓိကဒီကျန်းသက်စာကျင်းဆိုပွဲကိုလာရတဲ့ရည်ရွယ်ချက်နံပါတ်1တစ်ချက်ကတော့ကျွန်တော်တို့ကထရမ့်ကိုတိုက်နစ်တက်ပြီးတော့မှထောက်ခံအားပေးတဲ့လူကြောက်အနေနဲ့လာရောက်ပြီးတော့မှပါဝင်ခြင်းဖြစ်တယ်။နံပါတ်2တစ်ချက်အနေနဲ့ဒီလိုမျိုးအခမ်းအနားမျိုးကကျွန်တော်တို့လေးနှစ်မှတစ်ကြိမ်ပြုလုပ်တဲ့ဂျုံတောင်းဂျုံခဲလည်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အတွေ့အကြုံလေးလည်းရအောင်လို့လာပြီးတော့မှပါဝင်ခြင်းဖြစ်ပါတယ်လို့နောက်တစ်ခုကတော့ထရန့်ကိုထောက်ခံတဲ့လူတွေရှိတယ်လို့ထရန့်ကိုမထောက်ခံတဲ့လူတွေလည်းရှိတယ်ဆိုတော့ဒီလူတွေရဲ့အမြင်ဒီလူတွေရဲ့ဒီပါဝင်မှုကဘယ်လိုမျိုးရှိမလဲဆိုတဲ့အင်မတန်မှစိတ်ဝင်စားစရာကောင်းပါတယ်လို့ဒါကြောင့်မလို့အဲ့ဒါလေးလည်းလေ့လာရင်းနဲ့ကြည့်ရှုဖို့ရင်အတွက်ပါဝင်ဖို့ရင်အတွက်ရည်ရွယ်ပါတယ်
သမရကျန်းကျင်ပွဲတွေပြီးရင်လွှတ်တော်အဆောက်အဦကနေအင်ပီရိုစီသွားတဲ့ Pennsylvania Avenue လမ်းမကြီးတစ်လျှောက်စီတန်းစီတက်ပွဲတွေလည်းရှိပါတယ်။စနေနေ့မနက်ပိုင်းကျရင်တော့သမရသည်ဟာ Washington National Cathedral ဘုရားရှိခိုးကျောင်းကြီးမှာဘာသာပေါင်းစုံဝတ်ပြုဆုတောင်းပွဲကိုတက်ရောက်ပြီးရင်တော့အခမ်းအနားတွေလည်းအဆုံးသတ်မှာဖြစ်ပါတယ်။သမရကျန်းတစ္ဆာကျင်းဆိုပွဲအပါအဝင်သမရသည်တက်ပွဲအခမ်းအနားတွေအတွက်ပြင်ဆင်စရိတ်လုံခြုံရေးစရိတ်စုစုပေါင်းဒေါ်လာ100,000ထက်မနည်းရှိမယ်လို့ခန့်မှန်းထားပါတယ်ရှင်။